မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာအင်္ဂါနေ့မှာကျင်းပတော့မှာဖြစ်ပါတယ်။ခေါင်းဆောင်တို့အူလုံးအခုဆိုရင်စင်ကာပူမှာရောက်ရှိနေပါပြီ။အလွန်ရေးပါတဲ့ထိပ်သီးဆွေးနွေးပွဲစင်ကာပူမှာကျင်းပဖို့ဘာကြောင့်ရွေးချယ်ရပါသလဲ။စင်ကာပူနိုင်ငံကနေ VOA သတင်းတောက်ဘီလ်ကာဝတ်ပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
နိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေထဲမှာအတိမ်းဆောင်းမခံနိုင်တဲ့ဒီဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာကျင်းပဖို့ရွေးချယ်ခဲ့တာဟာတိုက်ဆိုင်မှုတသက်ကြောင့်မဟုတ်ပါဘူး။ပမာဏအားဖြင့်မြို့အရွယ်လောက်ပဲရှိတဲ့စင်ကာပူဟာလုံခြုံရေးအရာအင်မတန်ကောင်းမွန်ပြီးအခြေအနေတွေကိုနိုင်နိုင်နင်းနင်းထိန်းချုပ်ထားနိုင်တဲ့အပြင်ကမ္ဘာပေါ်မှာရာဇဝတ်မှုအ ਨੇ ဆုံးနိုင်ငံတစ်နိုင်ငံဖြစ်နေတဲ့အတွက်ကြောင့်ထိပ်သီးဆွေးနွေးပွဲလက်ခံကျင်းပဖို့အကောင်းဆုံးနေရာဖြစ်ခဲ့တာပါ။အဓိကအချက်ကတော့နေရာတိုင်းမှာလုံခြုံရေးကင်မရာတွေတပ်ဆင်ထားနိုင်တာဖြစ်ပြီးဒါကြောင့်လည်းအစိုးရအနေနဲ့အခြေအနေတွေကိုလွယ်လွယ်ကူကူခြေရာခံထိန်းချုပ်ထားနိုင်တာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးကထိပ်သီးဆွေးနွေးပွဲအတွက်လုံခြုံရေးအရာအကောင်းဆုံးဖြစ်နေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ် Phil Robertson ကပြောပါတယ
်။ Singapore can guarantee that there's not going to be any protests against Donald Trump.There's not going to be any protests against
Donald Trump ကိုဆန့်ကျင်တဲ့ဘယ်လိုကန့်ကွက်ဆန္ဒပြပွဲမျိုးမျိုးဖြစ်လာဖို့မရှိဘူးလို့စင်ကာပူဆွေးရောက်ကအာမခံပေးနိုင်တယ်လို့ကင်ဂျွန်အွန်းအတွက်လည်းဘာကန့်ကွက်ဆန္ဒပြတာမှဖြစ်မလာနိုင်ပါဘူး။ဘယ်လိုလုံခြုံရေးချင်းချောက်မှုမှလည်းရှိမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့အားလုံးကိုအမြဲထောက်လန်းစောင့်ကြည့်နေမှာဖြစ်လို့ပါ
။ Gallup စစ်တမ်းကောက်ယူတဲ့အဖွဲ့ရဲ့၅နှစ်ဆက်တိုက်အစဉ်ခန်းစာအရစင်ကာပူနိုင်ငံသားတွေမှာလုံခြုံစိတ်ချမှုရှိတယ်ဆိုတဲ့ခန်းစာချက်မျိုးအခြားနိုင်ငံမှာနေထိုင်သူတွေနဲ့နှိုင်းယှဉ်ရင်ပိုးပြီးရှိတယ်လို့ဆိုပါရယ်ဒီလိုလုံခြုံတည်ငြိမ်မှုရှိတဲ့အတွက်ကြောင့်စင်ကာပူကိုကမ္ဘာငွေကြေးဆိုင်ရာမြို့တော်အဖြစ်ကျွဲဝချမ်းသာလာအောင်အထောက်အကူပြုခဲ့တာပါအင်တာနက်နည်းပညာအများဆုံးအသုံးပြုတဲ့နိုင်ငံအနေနဲ့မကြသေးခင်စစ်တမ်းကောက်ယူချက်တွေအရစင်ကာပူနိုင်ငံသားတွေဟာမိုဘိုင်းဖုန်း၊ laptop စတဲ့ electronic ပစ္စည်းတွေကိုတနည်းကို73နာရီနီးပါးကြာအောင်အသုံးပြုကြတယ်လို့ဆိုပါရယ်။ဒါပေမဲ့စင်ကာပူမှာအချင်းချင်းတယ်လီဖုန်းနဲ့ပြောဆိုတာတွေ email တွေနဲ့အခြားပုံကိုရေးအရာဆွေးနွေးချက်တွေကိုအစိုးရအနေနဲ့တရားရုံးအမိန့်စာမပါဘဲဖမ်းယူစောင့်ကြည့်နိုင်ပါတယ်။ဒီအချက်ဟာနိုင်ငံရေးအရာလွတ်လပ်စွာထုတ်ဖော်လှုပ်ရှားခွင့်ကိုတော့ပိတ်ပင်ခံထားရတာမျိုးဖြစ်နေတယ်လို့ Phil Robinson ကပြောပါတယ
်။ They are definitely using this for not only sort of crime fighting
as well as တို့ရာဇဝတ်မှုတွေနည်းမှာတောက်လျှောက်ထိန်းထားနိုင်မှုအတွက်ပဲသုံးတာမဟုတ်ဘူးဆိုတာသိကြပါတယ်။နိုင်ငံရေးအတွက်လည်းဒါကိုအသုံးချနေတာပါ။အတိုက်ခံနဲ့တက်ကြွလှူရှားသူတွေဘာလုပ်နေတယ်လဲဆိုတာသိရအောင်ပ
ါစင်ကာပူအစိုးရကိုဝေဖန်ပြောဆိုနေတဲ့နာမည်ကြီးတက်ကြွလှူရှားသူဂျိုလိုဗန်ဝင်းကလည်းအခုလိုပြောပါတယ
် If you're an activist in Singapore you have to make
ဒီလိုဒါလူကြောက်ကနိုင်ငံရေးသမားဓမ္မမဟုတ်တက်ကြွလှူရှားသူဖြစ်နေရင်ကိုဘာလုပ်လို့ဘာပြောပြောတငယ်ချင်းတွေကိုအီးမေးလ်နဲ့ပြောတာကအစသူတို့သိနိုင်တယ်ဆိုတာသဘောပေါက်ထားရမှာပါဘာကြောင့်လဲဆိုတော့စင်ကာပူမှာစောင့်ကြည့်ကင်မရာနဲ့ဘယ်တော့မှမကင်းနိုင်လို့ပါအထူးသဖြင့်အနာရပါတီကိုဝေဖန်တဲ့သူဆိုရင်ပေါ့
ဝင်းမဟာပြီးခဲ့တဲ့နှစ်ကခွင့်ပြုချက်မရတဲ့ဆန္ဒပြပွဲတွေကိုစီစဉ်ခဲ့တဲ့အတွက်တရားစွဲဆိုခံခဲ့ရပါတယ်ဟောင်လင်းပန်းချန်ဟာစင်ကာပူနိုင်ငံမှာအစိုးရကခွင့်ပြုထားတဲ့ဆန္ဒပြပွဲတွေကျင်းပခွင့်ရတဲ့တခုတည်းသောနေရာဖြစ်ပါတယ
် There are cameras everywhere so it is designed ပန်းချန်မှာဆိုရင်
ကင်မရာကနေရာတိုင်းမှာရှိပါတယ်ဒီလိုထားတာကချင်းချောက်ဖို့လူတွေကြောက်တက်လာဖို့လှုပ်ထားတာဖြစ်တယ်လို့ချင်းချောက်ဖို့ကလှုပ်ထားတာပါ
ချုပ်ပြီးပြောရမယ်ဆိုရင်တော့စင်ကာပူနိုင်ငံမှာအတိုက်ခံနည်းနည်းပါးပါးပဲရှိပြီးပါတီကြီးတစ်ခုကပဲနှစ်ပေါင်းများစွာလွှမ်းမိုးချုပ်ကိုင်ထားတာပါချမ်းသာကြွယ်ဝပြီးလုံခြုံရေးစောင့်ကြပ်မှုအပြည့်ရှိနေတဲ့စင်ကာပူနိုင်ငံဟာကမ္ဘာမှာတော့တည်ငြိမ်မှုအရှိဆုံးနိုင်ငံတစ်နိုင်ငံဖြစ်တယ်လို့ဆိုရမှာပါရှင်